အကျန်းဖက်တိုက်ခိုက်မှုပြပခါတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မောင်တော်ဒေသမှာတမရဘက်ကနေမြေရှင်းလင်းရေးတွေရပ်လိုက်ပေမဲ့ဒေသတွင်းလုံခြုံရေးစိတ်ချရတဲ့အနေအထားမဟုတ်သေးဘူးလို့ကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ဖွဲ့ဝင်တဦးကပြောပါတယ်ဒေသတွင်းရေရှည်တည်ငြိမ်ရေးအတွက်စနစ်ကျတဲ့လုံခြုံရေးစီမံတွေဆောင်ရွက်ဖို့နဲ့ဒေသခံတွေရေရှည်မှာဘဝအမခံချက်ရှိအောင်ရခိုင်ပြည်နယ်အစိုးရအနေနဲ့ဦးစားပေးဆောင်ရွက်ပေးစီလိုကြောင်းလည်းရခိုင်ရေးလှုပ်ရှားသူတွေကတိုက်တွန်းထားပါတယ်အသေးစိတ်ကိုဆက်သွယ်မေးမြန်းထားတဲ့မဆုမောင်ကပြောပြပါမယ်ရှင်
ဟုတ်ပါတယ်ပြီးခဲ့တဲ့2016အောက်တိုဘာလကစဖြစ်ခဲ့တဲ့နေဆက်လုံခြုံရေးစခန်းတွေကိုအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်မှာတပ်မတော်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကနယ်မြေရှင်းလင်းရေးတွေဆောင်ရွက်ခဲ့တဲ့အပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တဲ့ဆိုတော့နိုင်ငံတကာကပြင်းထန်တဲ့ဆွဆွဲချက်တွေရှိနေချိန်မှာပဲရခိုင်မောင်းတော်ဘက်မှတပ်မတော်ဘက်ကနယ်မြေရှင်းလင်းရေးလုပ်ငန်းတွေကိုရန်နာပြီးရဲတပ်ဖွဲ့ဝင်တွေနဲ့ပဲနယ်မြေဒေသလုံခြုံရေးတည်ငြိမ်အေးချမ်းရေးတရားဥပဒေစိုးမိုးရေးပူးပေါင်းကူညီဆောင်ရွက်နေတယ်လို့သတင်းထုတ်ပြန်လိုက်တာဖြစ်ပါတယ်ဒါပေမဲ့လို့ဒေတာတွင်လုံခြုံရေးဟာစိတ်ချရတဲ့အနေအထားမဟုတ်သေးတယ်လို့ရေရှည်ဒေတာတွင်တည်ငြိမ်မှုအတွက်လုံခြုံရေးအစီအမံတွေကိုစနစ်တကျလုပ်ဖို့အရေးကြီးလိုအပ်တယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ဟောင်းမစ္စတာကိုဖီအာနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်အဖွဲ့ကအဖွဲ့ဝင်တဦးဖြစ်တဲ့ဒေါ်စောခင်တင်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ဒေတာလုံခြုံရေးဆိုတာတော့စိတ်ချရတဲ့အနေအထားတော့ဘယ်တော့မှမဖြစ်နိုင်ဘူးပေါ့နော်ဒီတက်မတော်ကဝင်ပြီးတော့ဒါပါဝင်နေရင်တောင်မှအန်ဒီတို့ကလုံခြုံရေးကအမတန်မှဖြစ်ဖြစ်ရှိလာပါတယ်ရခိုင်ပြည်သူလူထုပေါ့နော်ဆိုတော့အခုချိန်မှာတော့ပေါ့နော်သူတို့ကတော့နေနေရှင်းနေတာကိုရက်လိုက်တယ်အဲ့ဒါရေးရတာဝန်ပြီးတော့လုပ်တယ်ဆိုလို့ရှင်းတော့အတိုင်းတာတစ်ခုတည်းကတော့သူတို့လုပ်လို့ရတယ်ဒါပေမဲ့သူတို့ကတော့ဥပပေါင်းလို့တော့ဆောင်ရွက်ပါမယ်ဆိုတာအနေထားမျိုးတော့ပြရပါတယ်အဲ့တော့ဟိုတစ်ဖက်ကလေပေါ့နော်ဒါစစ်ဖက်အာဏာပိုင်အနေနဲ့ပေါ့နော်ဒီလိုနေနေရှင်းလာအပေါ်မှာနိုင်ငံတကာအမြင်မှာပေါ့နော်ဒါတွေမလို့အပ်ဘူးလို့ပြရှာရဲအရင်ပေးတယ်လို့အန်ဒီကထင်တယ်နော်အဲ့ဒါဟာအန်ဒီတို့ဒီဒေတာပြည်သူလူထုအတွက်လုံခြုံမှုအားနေတယ်အန်ဒီတို့မှာဒေတာခံလူတွေအတွက်လိုအပ်တဲ့လုံခြုံမှုတွေနေသွားတယ်လို့အန်ဒီနေတာကိုယူဆပါတယ
်ရခိုင်ပြည်နယ်အတွင်းအခြေအနေတွေကိုအကြံပေးနိုင်မှုအတွက်နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုရိုင်ဦးဆောင်ဖွဲ့စည်းပေးခဲ့တဲ့ကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်အနေနဲ့ရခိုင်ပြည်နယ်တစ်ခုလုံးအတိုင်းအတာနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ဒေသရင်းတည်ငြိမ်လုံခြုံရေးနဲ့ရေရှည်ဘဝရည်တည်ရေးတွေအတွက်အကြံပေးမှုတွေလှုပ်ဆောင်နိုင်မှုအတွက်လည်းဒေသရင်းမှာစုံစမ်းလေ့လာမှုတွေလုပ်နေပါတယ်လို့အကြံပေးကော်မရှင်အဖွဲ့ဝင်ဒေါက်တာခင်တင်ကပြောပါတယ
်။ကော်မရှင်အနေနဲ့ဒါတည်တောင်းစုတစ်ခုလုံးရောစီးပွားရေးလူမှုရေးအကုန်ပေါ့နော်ဒါတွေပေါ်မှာရေရှည်တိဆောက်ရမယ်ဒါအဘအကြံပေးမယ့်အဖြစ်ဖြစ်ပါတယ်ပဋိပက္ခတွေကလည်းရှိနေတဲ့အတွက်ကြောင့်မို့ဒါလုံခြုံရေးအပေါ်မှာတော့အမြဲတမ်းအားပြေတော်ဖို့လိုအပ်တယ်လို့အန်ဒီနေရတော့အဲ့လိုမြင်ပါတယ်အကြံပေးဖို့ဟာတော့နော်ဒီလိုဒီရှေ့လာအတွက်မှာလုပ်တော့မှာပါနော်ပထမတစ်ချိန်ပေါ့နော်ဒါဂျက်ဖြက်အကြံပေးပေါ့နော်ပြီးတော့မှအန်ဒီတို့အကုန်လုံးအကြံပေးတော့မှာပါဒါဒီအတွက်ပါမလဲအန်ဒီတို့ကဖြစ်လာတဲ့အခြေအနေပေါ်မှာအမြဲတမ်းပေးတော့အန်ဒီတို့ကတုံ့ပြန်လေ့လာမှုတွေလုပ်ထားပါတယ
်ကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်အနေနဲ့2019နှစ်စံပိုင်းမှာရခိုင်ပြည်နယ်တွင်းကအခြေအနေတွေကိုလေ့လာပြီးအစိုးရကိုအစီရင်ခံစာတင်ပြဖို့လည်းရှိနေတာပါအကြံဖတ်ပြိပခါတွေကြောင့်ဖွံ့ဖြိုးတိုးတက်မှုနောက်ကျနေတဲ့ရခိုင်ပြည်နယ်တွင်းနေဆက်လုံခြုံရေးနဲ့ဒေသတွင်းတရားဥပဒေစိုးမိုးရေးနဲ့ဒေသခံတွေအတွက်ရေရှည်ဘဝအာမခံချက်ရအောင်ရခိုင်ပြည်နယ်အစိုးရအနေနဲ့ဦးစားပေးဆောင်ရွက်ပေးစီလိုပါတယ်လို့လည်းရခိုင်ရေးလှုပ်ရှားသူတွေကတိုက်တွန်းပါတယ်ရခိုင်ရေးလှုပ်ရှားသူတွေကရခိုင်ပြည်နယ်အစိုးရအပါအဝင်ရခိုင်ပြည်နယ်တာဝန်ရှိသူတွေနဲ့တွေ့ဆုံစဉ်လုံးကရခိုင်ပြည်နယ်အတွင်းမှာဒေသတွင်းတည်ငြိမ်ရေးနဲ့ဒေသခံပြည်သူတွေအတွက်လူနေမှုဘဝမြင့်တင်ရေးအလေးနက်ထားလှုပ်ဆောင်ပေးဖို့တိုက်တွန်းခဲ့တဲ့အကြောင်းရခိုင်မျိုးသားကိုရဲ့ဥက္ကဋ္ဌဦးတင်ထူအောင်ကလည်းပြောပါတယ
်တိုင်းရင်းသားတွေဆန္ဒနဲ့ဘဝတွေကိုအလေးထားဆောင်ရွက်ဖို့လိုအပ်တယ်ပေါ့နော်ဒေသခံရအဖွဲ့ကြီးတွေသက်ဆိုင်ရာကျွမ်းကျင်တိုင်းရင်းသားဒေသခံတိုင်းရင်းသားပြည်နယ်ချင်းတွေပါဝင်တဲ့ပေါ့နော်ပူပေါင်းနှိမ့်နိုင်မှုမျိုးနဲ့ပါကျွန်တော်တို့ဆီရှင်းနိုင်တယ်ကျွန်တော်တို့ယုံကြည်တယ်ကျွန်တော်တို့ဒါမျိုးတွေပြန်ပြီးခဲ့တာလည်းအချိန်ကြီးရှိပါတယ်ဒီ NLD ဆိုရလေတဲ့စစ်ဆက်လုပ်ကင်ပြည့်ပြည့်နိုင်ငံရဲ့အမျိုးသားလူချင်းနဲ့ဒေသအကျိုးကြီးပွားမှုပဲဆိုရှိရတယ်ကျွန်တော်တို့ပေါ့နော်ချီချီမီလုပ်ကင်ဆောင်ရွက်ဖို့လိုအပ်တယ်လို့ကျွန်တော်တို့ကြေညာနေတာလည်းဒါပါပဲ
အရင်တုန်းကရခိုင်ပြည်နယ်မောင်တော်ဒေသထဲမှာနယ်မြေလုံခြုံရေးအနေအထားကြောင့်ထုတ်ပြန်ထားရတဲ့ညမထွက်ရအမိန့်ကိုလည်းပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကနေစလို့ည9နာရီကနေမနက်6နာရီအစည9နာရီကနေမနက်5နာရီအထိပြန်လဲ short pop ထုတ်ပြန်ပေးခဲ့ပြီးတဲ့နောက်မှာပဲရခိုင်ပြည်နယ်မောင်နှောဒေသထဲမှာတပ်မတော်ဘက်ကနယ်မြေရှင်းလင်းရေးတွေရန်နာလိုက်တာလည်းဖြစ်ပါတယ်ရှင်